2019ခုနှစ်တုန်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့ဆိုပြီးဆွဆွဲခံရတဲ့ရခိုင်မြောက်ပိုင်းကနယ်မြေရှင်းလင်းတိုင်ငင်ကလေးကရိုဟင်ဂျာတွေအပေါ်အမုန်းစကားတွေဖြန့်ချိနေပြီးအဲ့ဒီလိုလှုပ်ဆောင်နေတဲ့ Facebook လူမှုကွန်ရက်ဆာမျက်နှာဒါဇင်နဲ့ချီရဲ့နောက်ွယ်မှာမြန်မာစစ်တပ်ပါဝင်နေတယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်ပါတယ်။မုန်းစကားလှုပ်ဆောင်မှုတွေကိုမြန်မာစစ်တပ်ကလျှို့ဝှက်ကြိုးကန်ခဲ့တာကိုရှင်းလင်းတဲ့အထောက်အထားတွေတွေ့ရှိရကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရည်ရွယ် IIMM ကပြောပါတယ်။လိလာချက်အရအများစုမှာစစ်တပ်နဲ့အပြစ်မှန်းကြည့်ရင်လုံးဝဆက်ဆက်မှုမရှိတဲ့ထင်ရှားကြွကြားသူတွေရဲ့ပေါ်သတင်းတွေတင်ဆက်တဲ့စာမျက်နှာတွေကနေနောက်ွယ်မှာစစ်တပ်ကိုရဲ့အဖြစ်ချိတ်ဆက်နေတာတွေ့ရှိရကြောင်းဖော်ထုတ်တွေ့ရှိရတယ်လို့အစိုးရကန်စာထဲမှာဖော်ပြထားပါတယ်။အဲ့ဒီစာမျက်နှာတွေကြားချိတ်ဆက်နေတာတွေကိုဖော်ထုတ်တွေ့ရှိထားပြီးစာမျက်နှာဖန်တီးသူတွေစီမံခန့်ခွဲသူတွေနဲ့တိဖြတ်သူတွေအသုံးပြုတဲ့ Internet IP လိပ်စာတွေဟာမြန်မာစစ်တပ်အသုံးပြုတဲ့ IP လိပ်စာတွေနဲ့တူညီနေတာကိုတွေ့ရကြောင်း IIMM ကပြောပါတယ်စစ်တပ်ဟာရိုဂျာလူနေစုတွေကိုအကြောက်တရားနဲ့မုန်းတိမှုဖြစ်စေဖို့ရည်ရွယ်ပြီးစနစ်တကျညှိနှိုင်းတဲ့ပုံစံနဲ့ဖြန့်ကျက်လှုပ်ဆောင်ခဲ့တယ်လို့အစိုးရကဖော်ပြထားပါတယ်ညာ